ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ဆက်သွယ်ရေးဥပဒေပုံမှန်68တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်လျှောက်လက်ချက်တင်ပြီးတော့ရှေ့သတင်းမှတ်တဲ့တရားရုံးဆုံးဖြတ်ပွဲရှိနေပါတယ်။ဒီကနေ့တရားခွင်ကြားနာမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်ဖြူရိတ်ကတင်ပြထားပါတယ်။
အမှုပေါင်း71မှုနဲ့ရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုတွေတွေကအမှု3မှုနဲ့ဦးဝင်းမြင့်အမှု2မှုစုစုပေါင်း4မှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှု2မှုကိုဆွဲချက်တင်သင့်မသင့်တရားရုံးကဆုံးဖြတ်ဖွယ်ရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့တွေဒေါ်မင်းမင်းစုက VUE ကိုပြောပါတယ်
။တမားကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့ပတ်သက်ပြီးဆက်ပြတ်လျှောက်လည်ခြင်းနှစ်ဖက်ကြားနာပါတယ်ဒီနေ့ပြီးတော့နောက်၄ရက်၁၀လ2021တနင်္လာနေ့ကိုဆွဲချက်အမိန့်ချမယ်ဆိုပြီးရောမှာချိန်ရပါတယ်ဒီအမိန့်ကိုဆွဲထားတဲ့တဘာဝဘေးအမှုနဲ့အမှုအတွက်တင်လို့ပြတ်တဲ့နှစ်ဦးကိုကျွန်တော်တို့ဖြစ်ပါတယ်ရှင်နောက်ယုံချင်းမှာကတော့ဆွဲချက်လျှောက်လည်ချက်နှစ်ဖက်ကြားနာမှာဖြစ်ပါတယ်ပြီးတော့ပုဂ္ဂိုလ်တင်ကုန်ဥပဒေရှင်းနဲ့ပတ်သက်ပြီးအမိန့်ကိုဆွဲထားတဲ့အမှုအတွက်ကရပြင်ပတ်တုံးကမှုလည်းဥပညာရှိရနေပြီးတော့နောက်တို့တက်တီလျှောက်ထားတာရှိပါတယ်အဲရှိထားတဲ့အပေါ်မှာနောက်တို့တက်တီလျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လဲချက်ဒီနည်းကိုကြားနာတာဖြစ်ပါတယ်လျှောက်လဲချက်ကြားနာပြီးတော့နောက်ယုံကျေးမှာကတော့သူကအဲ့ဒီလျှောက်နောက်တို့တက်တီလျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင
်ဒေါ်ဆန်းစုကြည်ကိုနေပြည်တော်မှာဆွဲဆိုထားတဲ့ကနဦးအမှု9မှုတွေကမှဒီကနေ့မှာပို့ကုံတွင်းကုံဥပဒေပုံမှာ8ဆက်သွယ်ရေးဥပဒေပုံမှာ69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှာ25နဲ့အမှုတမှုစုစုပေါင်း3မှုကိုစစ်ဆေးခဲ့တာပါဒေါ်ဆန်းစုကြည်ကိုပို့ကုံတွင်းကုံဥပဒေပုံမှာ8နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်တည်တင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှာ69နဲ့ပတ်သက်လို့လည်းပြစ်မှုမကျူးလွန်တဲ့အကြောင်းတက်တည်တင်သွင်းဖို့လှုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူးဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကမှတ်ချက်စုံတရားပေးဖို့ညင်ပါတယ်ဒေါ်ဆန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းနေဦးကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ဥပဒေအရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ
်လက်ရှိကပစ္စည်းတွေလည်းပဲဒေါ်ဆန်းစုကြည်ကသိန်းနာပေါ်ဘူးရှာဖွေပုံစံနဲ့သိန်းနာလည်းဒေါ်ဆန်းစုကသိန်းနာမဟုတ်ဘူးဒါတွေကဟိုစစ်တော့ပေါ်နေတာပဲမျိုးလင်းချက်ကတော့ဒီလိုလေကိုရှင်းနေဆိုတော့ကိုအမှုကိုအမှုတွေအပြစ်မရှိဘူးဆိုတာကိုပေါ်ကြအောင်ဆက်မှာလေသူကသူကလည်းအပြည့်မရှိဒီပစ္စည်းတွေသူလည်းမသိဘူးသူဝယ်တယ်လည်းမဟုတ်ဘူးသူကိုင်တယ်လည်းမဟုတ်ဘူးလေဒါရှင်းနေတဲ့ခါကျတော့ဒါသူပြောတဲ့ဟာပေါ်ရအောင်စစ်တာလေသက်တည်ကိုပေးတဲ့ခါကျတော့သက်တည်ကဘုံဘူးကြီးဘုံဘူးကြီးကပေးတာဟုတ်တယ်ဒီပစ္စည်းတွေကသူတို့တက်မှာတော့နဲ့ကာဝေးဦးကြီးလေးကကြီးကိုင်တယ်လို့ပြောထားပြီလေ
မနေ့ပြန်စက်တင်ဘာလ28ရက်နေ့ကျရင်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားစေတဲ့ရသက်ကြီးပုံမှ905ခါခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှာ25တို့အတွက်ဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေတောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရစသက်ကြီးပုံမှာ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဘော်တောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကတရားရုံးအစဉ်အဆက်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။ဒေါ်ဆန်းစုကြည်ကိုအခရီးလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှုလေးခုကိုတော့လာမယ့်အောက်တိုဘာလ၁ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်အမှုတွေအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဦးတည်စွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှန်31ဂငယ်အမှုကိုလည်းပြီးခဲ့တဲ့အပတ်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေတာရှိပါတယ်။ဒီအမှုကိုလည်းအပတ်စဉ်ကြာတာရင်းနေ့တိုင်းမှာစစ်မှာပါ။